သမ္မတတာဝန်နဲ့အဆုံးသတ်ပြီးတော့ဒါမဲနိုင်ငံသားတယောက်ဖြစ်ပြည်လည်နေထိုင်တော့မယ်ဆေးရဲ့အလိုမှာအမေရိကန်သမ္မတဘရက်အိုဘားမားကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မင်းကွန်းပြောသွားပါတယ်အင်္ဂါနေ့ညကပြောသွားတဲ့ဒီမင်းကွန်းထဲမှာတော့သမ္မတအိုဘားမားကပြီးခဲ့တဲ့ရှစ်နှစ်သူ့အစိုးရလက်ထက်အောင်မြင်မှုတွေကိုမိမောင်းထိုးပြောသွားပါတယ်သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရမလုံမုံထားမှုတွေကနေအမေရိကန်ရဲ့ဒီမိုကရေစီကိုထိခိုက်ပျက်စီးမခံနိုင်ဘူးလို့သတိပေးပြောကြားသွားပါတယ်သမိုင်းဝင်သမ္မတတဦးရဲ့နောက်ဆုံးနှုတ်ဆက်မင်းကွန်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Richard Green သတင်းပေးပို့ထားတာကိုမက်ခင်ပြူထွေးကပြောပြပေးပါလိမ့်မယ
်လူငယ်ဆယ်စုနှစ်နှစ်ခုကျော်ကသူနေထိုင်ခဲ့တဲ့သူ့ရဲ့နိုင်ငံရေးဘဝစတင်ခဲ့ရာရှီကာဂိုမြို့မှာသူ့ကိုကြီးကျယ်ထောက်ခံအားပေးကြတဲ့လူပေါင်းများစွာကနှုတ်ဆက်မင်းကွန်းပြောဖို့ခန့်မှန်းတဲ့ကိုဝင်လာတဲ့သမ္မတအိုဘားမားကိုကြီးကျယ်ကျူးစွန်နှုတ်ဆက်ကြပါတယ်အင်ကိုပြန်လာရတာသိဝမ်းသာပါတယ်အားလုံးကိုကျေးဇူးတင်ပါတယ်လို့သမ္မတအိုဘားမားကလူအုပ်ကြီးကိုနှုတ်ဆက်နေတာပါအမေရိကန်ပြည်ထောင်စုဟာသူသမ္မတတာဝန်စပြီးယူခဲ့တဲ့2009ခုနှစ်ကထက်အခုချိန်မှာပိုပြီးတော့ခိုင်မာအားကောင်းတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့သမ္မတကပြောပါတယ
် If I had told you 8 years ago that America would reverse a great recession reboot our auto industryand unleash the longest
mega biyansu a chi che siwa yi cha sin mu che ni ko pyaung le pye nai mi motor ga lu ngan ni pyan le a kaung lo nai mi chinaw lo tamai ma si cha song chung ke ya de lou kai sha ba mu pyatana yoe ne daw bi lo lu ngan de shi ne tong ga da khmyar lo ko chinaw pyaw kai me so yin chu ba nai gan de sat san ye sa myan na de de ye sa tin nai ga da iran ye nuclear le ne si sin ko chi ti che ma phaw sia ma lo be nyin chin chan chan ne yat tan nai ga da စတိမာစတိရဲ့ဂျမ်းမဲ့တက်ခဲမှုကိုကြိုးကင်ခဲ့သူကိုတုံ့တင်နိုင်ခဲ့တာလူသားအလုံးတန်းတူလက်ထက်ထိမားကွင်းနဲ့နိုင်ငံသားသန်း20အတွက်ဂျမ်းမာကြီးအမကန်ဒီရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့ရှင်းနှစ်ကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့ရင်ဒါကတိတ်ကိုလွန်ကျွန်ပြောတာဖြစ်သွားမှာပါ
တိုင်းပြည်တွင်းကလက်ရှိနိုင်ငံရေးအကွဲအပြဲတွေကိုနားလည်ထားတဲ့သမ္မတအိုဘားမားကပြည်သူတွေချင်းချင်းကြားတူညီမှုတွေရှာပြီးနားလည်မှုရယူကြဖို့တိုက်တွန်းသွားပါတယ်ဒီမိုကရေစီစတဲ့မှာအားလုံးဟာပုံစံတစ်ခုတည်းဖြစ်เสียမှာလို့ပဲစီးလုံးညီညွတ်မှုအခြေခံရှိဖို့သာလိုတယ်လို့သမ္မတကပြောသွားတာပါစီးပွားရေးပြဿနာနဲ့လူမျိုးရေးမညီမျှမှုတွေလို့ဒီမိုကရေစီစနစ်ကိုချိန်းချောက်နေတဲ့ပြဿနာတွေကိုအမေရိကန်ပြည်ထောင်စုစက်တိုက်ကြုံခဲ့ရတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ
် If every economic issue is framed as a struggle between a hard working white middle class and an undeserving minority
စီးပွားရေးကိစ္စအတိုင်းကိုကြိုးစားလှုပ်လှုပ်ကြရတဲ့လူပြလူလက်တန်းစားမိသားစုတွေနဲ့အခွင့်အရေးမရကြတဲ့လူနည်းစုတွေရဲ့ရုန်းကန်မှုဖြစ်တာသတ်မှတ်ပုံဖော်မယ်ဆိုရင်ချမ်းသာကြွယ်ဝတဲ့သူတွေသူတို့ပုဂ္ဂလိကကြိုးစီးပွားပေါင်ထဲမှာထပ်ပြီးတော့ကြီးပွားအောင်လုပ်နေတဲ့အချိန်အလောအသီးသီးကလူသမားအားလုံးသူတို့ရပိုင်ခွင့်လေးတွေအတွက်လူရဲ့ရှာဖွေစားတော့ရတဲ့ဘဝကိုရောက်နေပါလိမ့်မယ
်ဒါပေမဲ့သူသမ္မတတာဝန်စာယူချိန်ကထက်အခုအချိန်မှာတိုင်းပြည်နယ်ပတ်သက်လို့အများကြီးအားတက်ခရရတဲ့အကြောင်းနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေမှာပြည်သူတွေဆက်ပြီးတော့ပါဝင်သွားကြဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းပြောဆိုသွားပါတယ
် I'm asking you to hold fast to that faith written into our founding documentsThat idea was
ဒီနိုင်ငံကိုတည်ထောင်ခဲ့တဲ့အချိန်ကရေးသားမှတ်တမ်းတင်ခဲ့ကြတဲ့ယုံကြည်မှုတွေကိုခက်ခဲမှမှဆက်လက်ဆွဲကင်ဖို့ကျွန်တော်ခင်ဗျားတို့တောင်းဆိုခြင်းပါတယ်ဒီအတွေးကိုရီးယားချေကျွန်ပြစ်ခိုင်းခံရသူကျူစနစ်ဖြတ်သိမ်းတောင်းဆိုသူတွေလက်ဆင့်ခံပြောခဲ့ကြတဲ့ယူဆဖြစ်တယ်လို့တရားမျှတရေးလိုလားတဲ့ရွှေပြောင်းလာသူတွေအခြေချခဲ့သူတွေရဲ့စိတ်ဓာတ်ပြည်ပစစ်မြေပြင်တွေကနေလက်ကဘာအထိလန်လွှဲခဲ့ကြသူတွေရဲ့လက်ခံထားခဲ့တဲ့မူဖြစ်တယ်လို့အမေရိကန်ပြည်သူစုမှာတပိုင်းမတင်ရသေးသူတွေရဲ့အဓိကယုံကြည်မှုလည်းဖြစ်ပါတယ်ကျွန်တော်တို့လုံနိုင်မှာပါကျွန်တော်တို့လုတ်ခဲ့ကြတဲ့လုံနိုင်ကြမှာပါအ
င်ဂါရီညကပြောကြတဲ့နှုတ်ဆက်မိကုန်းအတွင်မှာသူ့ဆိုရလက်ထက်အောင်မြင်မှုတွေကိုသမ္မတအိုဘားမားကအဓိကမိမောင်းထိုးပြသွားခဲ့တာဖြစ်တယ်လို့သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရာမလိုမုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံကြဖို့လဲလူလူကိုသတိပေးပြောသွားခဲ့ပါတယ်ရှင်